။ဆောင်းကြီးတို့သွေးချင်းသားချင်းခရိယံညီတော်နောင်တော်တွေလည်းစားခဲ့ဖို့မရဘူး။နော်။စားခဲ့ရလား။စားခဲ့တယ်နော်။အဲ့ဒီချက်မင်းစားတဲ့အခါမှာအာချက်မင်းကြီးအောင်ဟဲ့ညက်အောင်ဟဲ့ဆိုပြီးတော့အာပြူများစားရသလား။မစားရပါဘူး။သူဟာသူပါဇက်ကဟာချက်မင်းလောက်ကခွန်ပြီးတော့သွားကဝါကျိတ်ချေဒါနဲ့ပဲဗိုက်ထဲရောက်ဒီလိုမဟုတ်လားအဲ့ဒီစားမှုအလုပ်ကိုလုပ်ဖို့ရအတွက်တက်ကြွချက်တာနဲ့စိတ်လို့သလားပါသလားမပါဘူးတခါခမင်းစားခြင်းကြောင့်ငါဖြစ်ရင်ကောင်းတဲ့ကုသိုလ်တွေဖြစ်ပါစေဒုမမဟုတ်မကောင်းတဲ့အကုသိုလ်တွေဖြစ်ပါစေလို့ဒီရွယ်ချက်ကိုပါလားမမတော့အဲ့ဒီခမင်းစားခြင်းဆိုတဲ့အလုပ်မှာကောင်းတဲ့ရွယ်ချက်ဆိုတဲ့ရွယ်ချက်လည်းမပါတက်ကြွချက်တာနဲ့စိတ်လည်းမပါတော့အဲ့ဒီခမင်းစားခြင်းကိုကံလို့ခေါ်မလားအဲ့ဒါကံအရာမြောက်မလားမမြောက်ဘူးအဲ့ဒါသိထားမှာအလုတ်ကိုကံလို့ခေါ်တယ်ဆိုတော့လည်းပဲအလုတ်တိုင်းဟာကံအရာမမြောက်ဘူးကံအရာမမြောက်ဘူးဆိုတာထူးခြားတဲ့အကျိုးကိုဖြစ်ပေါ်စေမဲ့အကြောင်းတရားအဖြစ်မရောက်ဘူးလို့ဆိုလိုတယ်ဒါကြောင့်ဒီမှာကိုယ်နှုတ်စိတ်တို့ဖြင့်ပြုလုပ်တော့လဲပြုလုပ်တိုင်းကံမဖြစ်ပေကံအရာမမြောက်ပေအကောင်းအဆိုးရည်ရွယ်ချက်တစ်ခုခုဖြင့်တဲကြွားထက်သန်သောစိတ်ဥဆောင်လျက်ပြုလုံးမှသာကံအရာမြောက်၍ကံဟုခေါ်သည်ကဲအဲ့ဒီကဟာကိုကံဆိုသည်မှာအလုတ်ကစပြီးဆိုပါသုံးောက်ပြန်ဆိုပါကံဆိုသည
်မှာသုံးောက်အလုတ်ကောင်းမှကောင်းသည်ကောင်းမှကောင်းလို့ရသည်အလုံးစုံကံတို့သည်ကံတို့ကလူမျိုးရသည်ကိုယ်နှုတ်စိတ်တို့ဖြင့်ပြုလို့ပေါ်လေပြုလို့တိုင်းကံမရှိသေးကာရယာမြောက်သည်အကောင်းဆုံးရည်ရဲ့အကူကြီးသေသာသက်သန်သောစိတ်သောတည်းပြုလို့လာကာရယာမြောက်သည်ကံကိုပေါ်သည်
သုံးောက်ဖတ်ပါအလ
ုံးစုံဒီမှာသောလောကမှာကောင်းသည်ကောင်းမှာကောင်းလို့ရသည်လောကုရင်ကာသို့သည်ကာသို့ပါသို့လို့ရသည်ကိုလို့သို့သို့သို့လို့ရတယ်လူတိုင်းကံဖြစ်သည်ကာယမရောက်သည်အကောင်းဆုံးရွေးရဲ့သူသည်စိတ်သာသက်သာသောစေသူသောရဲ့လူတို့လားကာယတို့သည်ကာမောတော်သည်ကာဘူဒီမာအလုဒုက္ခဝါကောင်းသည်ကာကောင်းမှာကောင်းလို့ရသည်အလုသို့လျှင်ကာသို့သည်ကာသို့ပါသို့လို့ရသည်ကိုယ်တို့စိတ်တို့ဖြင့်ပြုလို့တော်လေပြုလို့တိုင်းသာမဖြစ်လေကာယမြောက်ဖြင့်အကောင်းဆုံးရည်ရွယ်ချက်ကူကူဖြင့်ဧသ
ဝတ္တံသောစေသုတ္တောရေသုတ္တောသာကာယာမြောက်၏ကာမှုတော်သည်အဲ့ဒါဘုန်းကြီးတို့ဗုဒ္ဓဝါဒအယကံကံရဲ့အကျိုးအယူဆပဲအဲ့ဒီနောက်ဆုံးပုဗ္ဗဟာဘုန်းကြီးဟောဒီမှာအခြေပြုဗုဒ္ဓဘာသာတွေကထုတ်ထားတာပါစာမျက်နှာ138အခု140ကို12ရက်အပိုက်ဘုန်းကြီးဖတ်ပြပါမယ်နားလည်ပါလိမ့်မယ်အာယုံစိုက်ပါတချို့အလုတ်များကိုအကောင်းအဆိုးရည်ရွယ်ချက်အထူးလဲမပတဲ့ကြွထက်သန်သောစိတ်လဲမရှိပဲမထင်ရှားသောစိတ်စေတနာဖြင့်လှုပ်ရိုးလှုပ်စင်အတိုင်းလှုပ်ကြ၏အလုတ်ဖြစ်မြောက်စေသောစိတ်စေတနာအလွန်အားသေးလာသဖြင့်သူ့အလိုအလျောက်လှုပ်မိသွားသည်ဟုပင်မှတ်ထင်ကြရ၏ရင်အလုတ်များမှာသွားခြင်းရက်ခြင်းထိုင်ခြင်းထားခြင်းလျောင်းခြင်းစသောအလုတ်မျိုးနှုတ်ဆက်စကားပြောခြင်းစသောအလုတ်မျိုးဖြစ်၏ဤကဲ့သို့သောအလုတ်မျိုးသည်ကောင်းကျိုးဆိုးကျိုးတစုံတရာကိုဖြစ်ပေါ်စေသောကံများမဟုတ်ကြပေကံအရာမြောက်သောအလုတ်များမဟုတ်ကြပေနားလည်လားအဲခုနရှင်းပြခဲ့တဲ့သဘောပဲမဟုတ်လား
မှန်ပါ
ဗျာဒါပဲရှိမှာအချုပ်ဆိုရရင်ရည်ရွယ်ချက်နှင့်တကွာတက်ကြွထက်သန်သောစိတ်ဥဆောင်လျက်ပြုလုပ်သောအလုပ်သည်ကံမြောက်၍မသိတာမထင်ရှားသောတာမန်စိတ်ဖြင့်ပြုလုပ်သောအလုပ်သည်ကံမမြောက်ပေ။ဒါဘ ုန်းကြီးအခုပြောခဲ့တယ်အကောင်းဆုံးရည်ရွယ်ချက်တစ်ခုခုပါရမယ်တက်ကြွထက်သန်သောစိတ်ပါရမယ်အဲ့ဒီအလုံးမှသာလင်ကံအရာမြောက်တယ်နော်အဲ့ဒါဘုန်းကြီးကဗမာစကားနဲ့နားလည်အောင်ပြောတာဟောဒီမှာရှေ့ကိုဆက်ပြီးတော့ပြောထားတယ်ယင်းတက်ကြွထက်သန်သောစိတ်ကိုစေတနာဟုခေါ်သည်ဟောဒါပြောတာတက်ကြွထက်သန်တဲ့စိတ်ကိုဘာလို့ခေါ်သလဲစေတနာပါဗျာစေတနာ volition or motive any action which is done volitionally is known as karma ဒါပဲနောက်ပြောမယ်ဆိုလို့ရှိရင် any action with the force of a volition which is intentionally done is a karmaအဲ့ဒါပဲယင်းတက်ကြွထက်သန်သောစိတ်ကိုစေတနာဟုခေါ်သည်ဤတက်ကြွသည်စိတ်သဘောကြောင့်ပင်ကိုဖြင့်ပြုလုပ်မိ၏နှုတ်ဖြင့်ပြောဆိုမိ၏စိတ်ဖြင့်ကြံစည်တွေးတော်ဆင်ញင်မိ၏ယင်းတက်ကြွထက်သန်သောစိတ်သဘောစေတနာသည်နည်းနည်းလေးသတိထားနားထောင်ပါယင်တကြွထက်သန်သောစိတ်တော်စေတနာသည်ကိုနှုတ်စိတ်အလုံများဖြစ်ပေါ်ခြင်းဤအကြောင်းရင်းအခြေခံဖြစ်၏အဲ့ဒီအလုံကိုလုံမလုံမီဖြစ်ပေါ်နေတဲ့တကြွတဲ့စိတ်အဲ့ဒီစိတ်ကိုစေတနာလို့ခေါ်တယ်အဲ့ဒီစေတနာဟာအဲ့ဒီကိုလုံကိုနဲ့လုံတဲ့အလုံဖြစ်ပေါ်ခြင်းရဲ့အကြောင်းသူ့ကြောင့်ပဲကိုနဲ့လုံမိတယ်ဆရာပါလို့လူတယောက်ကကိုယ့်ကိုဆဲနေတယ်ရှေ့တယ်မဲနေမဲကဆန်းနေဆဲနေတယ်ပထမတော့သိခံနိုင်တယ်သိခံနေတယ်မလဲကမြတ်စွာဘုရားလို့ပြောတယ်မယူဘူးဒါသူကအမျိုးမျိုးဆဲတယ်ကိုကအသာပဲငြိမ့်နေတယ်ကုသိုလ်ရှင်ဆိုတော့ပြုံးတော့မပြုံးနိုင်ဘူးပေါ့လေမြတ်စွာဘုရားလို့ဒါပေမဲ့အဲ့ဒါတော့သူကဆဲနေတော့ကိုကဘာမှပြန်မပြောပဲနဲ့အဲ့ဒါလိုနေတဲ့အခါမှာကိုယ်မှာအပြစ်ရှိသလားသူ့မှာအပြစ်ရှိသလားသူ့မှာအပြစ်ရှိတယ်ဘာကြောင့်လဲကိုကသူ့ဒေါသကိုတုံ့ပြန်သောအားဖြင့်စိတ်မဆိုးလို့စိတ်ဆိုးလိုက်ပြီဆိုလို့ရှိရင်ဟောသူ့စီကပေးလိုက်တာကိုယူရမကြပြီဘူးလားဟောကိုယူရကြတဲ့အခါကျတော့ကိုယ့်စီအဲ့ဒီအပြစ်ရောက်မလာဘူးလားရောက်ပါဗျာ gain ကိုကငြိမ်ငြိမ်လေးနေပြီးမယူဝဲထားလိုက်တော့အဲ့ဒီအပြစ်ကဘယ်ရောက်သွားတော့အဲသူ့စီပြန်ရောက်သွားတယ်သို့တော့ပုရုသင်ဖြစ်နေတော့တော်ယုံတန်ယုံတော့အသီးခံနိုင်တယ်လွန်လာတဲ့အခါကျတော့သီးမခံနိုင်ဘူးသီးမခံနိုင်တဲ့အခါကျတော့သီးခံမှအသီးခံမှလို့စိတ်ကတော့စဉ်းစားပါရဲ့ဒါပဲလို့စိတ်ထဲကငါဒီကောင်ထိုးလိုက်ရကောင်းမလားဒါမှမဟုတ်ဂဲနဲ့ပေါက်လိုက်ရကောင်းမလားဒါမှမဟုတ်အနာကျစ်တွေးတဲ့ဒုံနဲ့ကောက်ချလိုက်ရကောင်းမလားဖြစ်မလားဘူးလားဖြစ်ပါဘူးဗျာအဲ့လိုဖြစ်နေပြီဆိုတော့အဲ့ဒီစိတ်ဟာတက်ကြွထက်သန်တဲ့စိတ်လားပါမန်စိတ်လားတက်ကြွထက်သန်တဲ့စိတ်မဟုတ်ဘူးလားအဲ့အဲ့တော့မနိုင်တဲ့အခါကျတော့တခါတည်းပြစ်ပြီးလက်သီးနဲ့ထိုးလိုက်တယ်ဟော။ဘာအလုပ်လဲလက်သီးနဲ့ထိုးတော့။ကာယကံကိုယ်အလုပ်မဟုတ်ဘူးလား။အဲ့ဒီကိုယ်အလုပ်ဟာဘာကြောင့်ဖြစ်တယ်လဲ။အဲ့ဒီတက်ကြွထက်သန်တဲ့စိတ်ခေါ်တယ်စေတနာကြောင့်။နော်။ဒါကြောင့်အဲ့ဒီကိုယ်အလုပ်ဖြစ်ခြင်းရဲ့အကြောင်းဟာတက်ကြွထက်သန်တဲ့စိတ်အဲစေတနာဟာအကြောင်းရင်းတရားပဲ။နောက်တစ်ခါနှုတ်အလုပ်ကသူ့ကိုပြန်ပြီးဆဲလိုက်မဟဲ့။ဆိုပြီးတော့စိတ်ကတက်ကြွထက်သန်တဲ့စိတ်ဖြစ်လာတဲ့အခါကျတော့ဟောမဆဲမိလိုက်ဘူးလားဆဲမိလိုက်တော့အဲ့ဒါမကောင်းတဲ့နှုတ်အလုပ်ဟာအဲ့ဒီတက်ကြွထက်သန်တဲ့စိတ်ကြောင့်ဖြစ်တာမဟုတ်ပေဘူးလားဖြစ်တယ်ဒါကြောင့်အဲ့ဒီကိုယ်အလုပ်နှုတ်အလုပ်ရဲ့အကြောင်းရင်းဟာတက်ကြွထက်သန်တဲ့စိတ်စေတနာဖြစ်တဲ့အတွေ့အဲ့ဒီတက်ကြွထက်သန်တဲ့စိတ်စေတနာကိုပဲကံလို့နာမည်တက်လိုက်ဘာကြောင့်လဲဆိုသူ့ကြောင့်ကိုအလုပ်ဖြစ်တယ်သူ့ကြောင့်နှုတ်အပြောဖြစ်တယ်သူ့ကြောင့်မဲတခါနောက်ထပ်စိတ်အကြံတွေးတွေဖြစ်တယ်ဒါကြောင့်သူ့ကိုပဲအဲ့ဒီတက်ကြွတဲ့ထက်သန်တဲ့စိတ်စေတနာကိုပဲကံလို့ခေါ်လိုက်တယ်ဒါကြောင့်ဒီမှာယင်းတက်ကြွထက်သန်သောစိတ်တဘောစေတနာသည်ကိုနှုတ်စိတ်အလုံများဖြစ်ပေါ်ခြင်းဤအကြောင်းရင်းအခြေခံဖြစ်ဤထို့ကြောင့်ထိုစေတနာတက်ကြွသောစိတ်တဘောကိုကံဟုမြတ်စွာဘုရားကနာမည်တတ်တော်မူ၏ပေါက်ပြီလား gain သဘောပေါက်ပြီလားအဲ့ဒါ gain နဲ့ gain ရဲ့အကျိုးတရားပဲဒီတော့ခွန်ကြီးတို့ဒီမှာဒီအခြေပြုဗုဒ္ဓဘာသာကိုခွန်ကြီးကလူငယ်တင်လို့နာမည်တက်ထားတယ် အခုပြောခဲ့တဲ့သဘောတွေဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တရားဓမ္မတွေသိပြီးသားဟုတ်ကဲ့လားမဟုတ်ပါဘူးတာမင်းညာပဲကံအကုသိုလ်လို့ရင်အကောင်းမကောင်းတဲ့အကျိုးရတယ်ကုသိုလ်လို့ရင်ကောင်းတဲ့အကျိုးရတယ်ဒါတော့ပဲသိတာပါကံဆိုတာတိတိကျကျဘာကိုခေါ်တယ်လို့သဘောပေါက်ပြီးဟုတ်ကဲ့လားမဟုတ်ပါဘူးအဲ့တော့အဲ့ဒီသဘောတွေကိုဒီစာအုပ်ထဲမှာဘုန်းကြီးကရေးထားတယ်ရေးထားတော့ဒီဟာလူငယ်တင်လားလူကြီးတင်လားလူကြီးတင်မယ်ဘုန်းကြီးကဖော့ထားတာဘာကြောင့်လဲဆိုတော့ဖတ်ချင်အောင်လို့အာလွယ်လွယ်လေးပဲတို့ဖတ်မှာပဲဆိုပြီးတော့ကောက်ဖတ်လိုက်အောင်လို့ဒါအဲ့ဒါဟာဗုဒ္ဓဘာသာအရာကံကံရဲ့အကျိုးတရားပဲဒီတော့ခမနာဘုန်းကြီးပြောခဲ့တယ်ဒကာတယောက်ဟာသီလနည်းစက်စက်ယောဂပြင်းထန်ကနေအချိန်မှသူဟာသီလထောက်တည်လိုက်တယ်ကောင်းတဲ့အလုပ်လုပ်လိုက်တယ်သီလထောက်တည်ပြီးလို့မကြမီမှာပဲယောဂဝေဒနာကပြင်းထန်လာတယ်အဲ့ဒါလိုပြင်းထန်လာတဲ့အတွေ့မကြခင်မဲ့ဝယ်လွန်းသွားတယ်ဒီတော့သီလထောက်တည်စောင့်ထိုင်းလိုက်ခြင်းဆိုတဲ့ကောင်းတဲ့အလုပ်လုပ်ခြင်းကြောင့်ကောင်းတဲ့အလုပ်ဒီဟုသောအကြောင်းကြောင့်အကျိုးဖြစ်ပေါ်စီရမသိမိစကြမှာတော့အချိန်မရဘူးဟုတ်လားမသိမိစကြမှာအချိန်မရဘူးဆိုတဲ့အခါကျတော့သေးပြီးနောက်တစ်ချိန်ချိန်မှာဒီအကျိုးဟာဖြစ်ပေါ်ရမယ်ဆိုတဲ့သဘာဝမရှိဘူးလား
ရှိပါဗျာ
ဒါအကြောင်းကျိုးသဘာဝပဲအဲ့တော့သေးပြီးနောက်တစ်ချိန်ချိန်မှာဒီအကျိုးတရားဟာဖြစ်ပေါ်ရမယ်ဆိုတော့ဟောသေးပြီးနောက်အချိန်ချိန်မှာဒီအကျိုးတရားဖြစ်ပေါ်ဖို့ရာအတွက်ရုပ်ရောနာမ်ရောဖြစ်ရမယ်ဆိုတဲ့သဘောကမရှိဘူးလ
ား
ရှိပါဗျာရှိတယ်ဒီလိုဆိုလို့ရှိရင်ဒီဘက်ဘဝမှာပြုတ်လုလိုက်တဲ့လောက်တဲ့အလုတ်ဒီဟူသောကံကြောင့်ဟိုဘက်မှာဘဝတစ်ခုဖြစ်တယ်ဆိုတာကမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒီတော့ဟိုဘက်မှာဘဝတစ်ခုရုပ်တစ်ခုနာမ်တစ်ခုဟာအကျိုးအနေနဲ့အကျိုးတရားဖြစ်ဖို့ရာအတွက်ဖြစ်ပေါ်ရပြီဆိုတဲ့အခါကျတော့အဲ့ဒီစိတ်နဲ့ခန္ဓာကိုယ်ခေါ်တဲ့နာမ်နဲ့ရုပ်နှစ်ခုထပ်ပြီးတော့ဖြစ်ပေါ်ကြီးရဲ့အကြောင်းဟာကံတရားမဟုတ်ပေဘူးလားဟု
တ်ပါဗျာ
သို့တော့တခြားအကြောင်းတွေရှိသေးတယ်အဲ့ဒီခြားအကြောင်းတွေနောက်ကျမှပြောရမယ်ဓာဝေကြီးချင်းအားဖြင့်တခြားအကြောင်းဆိုတာတော့တခြားမဟုတ်ပါဘူးဘဝတဏှာခေါ်တဲ့အသက်ရှင်နေတဲ့စိတ်ကိုပြောတာဘာတဏှာတဲ့ဘဝတဏှာအဲ့ဒါကိုခွန်ကြီးကဘယ်လိုဘာသာပြန်မလဲအသက်ရှင်ခြင်းတဲ့စိတ်ဒါပြောတာအဲ့တော့ခွန်ကြီးတို့ဘာစဉ်းစားကြည့်ရမလဲဆိုတော့ဘဝဆိုတာဘာကိုခေါ်တာလဲစိတ်နဲ့ခန္ဓာကိုယ်နှစ်ခုပေါင်းစပ်ပြီးတော့ရှင်းနေတာကိုခေါ်တာမဟုတ်လား မှန်ပါဗျာသိနေတာကိုဘဝလို့ခေါ်လား ဟုတ်ပါဗျာသင်္ကြန်ကအလောင်းကောင်းကြီးများဘဝလို့ခေါ်လား မှန်ပါဗျာမခေါ်ဘူးနော်ဒါတော့စိတ်နဲ့ကိုယ်နှစ်ခုပေါင်းစပ်ပြီးတော့ရှင်းနေတာကိုပဲဘဝလို့ခေါ်တယ်နော်ဒါတော့ဒါဖြစ်ရင်အဲ့ဒီရှင်းနေတာကိုလူဟာကြိုက်သလားမကြိုက်ဘူးလားက
ြိုက်ပါဗျာ
အသက်ရှင်နေတာကိုကြိုက်တယ်ဆိုကြတဲ့ကဒီစိတ်နဲ့ခန္ဓာကိုယ်နှစ်ခုပေါင်းပြီးတော့ဖြစ်နေတဲ့ဘဝဖြစ်ပေါ်မှုကိုကြိုက်နေတယ်ဆိုတဲ့သဘောမဟုတ်ဘူးလားမှန
်ပါဗျ
ာအဲ့ဒါဘဝတဏဘဝကိုတွေ့တာတတ်မဲ့တဲ့တဏလူကျင်တဲ့တဏဆိုတာအသက်ရှင်နေတဲ့စိတ်ပဲမဟုတ်ပေဘူးလားမ
ှ
န်ပါဗျာအဲ့ဒီအသက်ရှင်နေတဲ့စိတ်ကြောင့်ဒီနည်းရုပ်နဲ့ခန္ဓာစိတ်နဲ့ခန္ဓာကိုရုပ်နဲ့နာမ်ဒီနှစ်ခုဆက်ဆက်ပြီးတော့ဖြစ်ပေါ်နေစေခြင်းတဲ့စိတ်ခေါ်တဲ့အသက်ရှင်ခြင်းစိတ်ကြောင့်ပဲတခါဒီစိတ်နဲ့ရုပ်ဟာအပြိဒပြတ်ဆက်မသွားဘဲနဲ့နောက်ထပ်ဆက်လက်ပြီးတော့တခါဖြစ်ရပြန်တယ်အဲ့ဒီနောက်ထပ်ဆက်လက်ပြီးဖြစ်တဲ့စိတ်နဲ့ရုပ်ကိုပဲနောက်တဘဝလို့ခေါ်တယ်စဉ်းစားကြည့်ပါခွန်ကြီးတို့ကားစီးခြင်းနဲ့စိတ်ပြင်းထန်လာပြီဆိုလို့ရှိရင်ကားစီးခြင်းနဲ့စိတ်တာမန်ဖြစ်တုန်းကတော့ကားစီးရအောင်မလုပ်ဘူးเอกามสีอ่ะแลกิสันอยู่บ่กูจ้องตัวเลยย่าล่ะเว้ยบัสกะฤสีเลยย่าล่ะเว้ยดาตามันผิดตามันสีขึ้นตรงเฉยเอมนันกูก้าลิเนี่ยกูสีขึ้นพี่อลวรกูตั้วขึ้นเนี่ยใส่ผิดล่ะพี่สีขึ้นเนี่ยใส่ปิ้นหันล่ะพี่ส่วนยังก้าอย่าออกไม่รู้กูล่ะ
ถ
ูกป่ะครับเอ้าก้าอย่าออกตะนี้ๆเนี่ยหลุดแล้วหลุดโลชิยังแล้วเว้ยย่าดอดาเว้ยหลุดขึ้นเนี่ยใส่ฉันทะหลุดขึ้นเนี่ยฉันทะเนี่ยก้ากูโหลขึ้นเนี่ยตะหนาပြင်းထန်မှုပဲလို့တယ်ဆန္ဒလှုပ်ခြင်းနဲ့ဆန္ဒပြင်းပြရမယ်ကားကိုလိုခြင်းနဲ့တဏှာပြင်းပြရမယ်အဲ့ဒါလို့ဖြစ်လာပြီဒီနှစ်ခုပေါင်းပြီဆိုလို့ရှိရင်တော့က ကားကိုမရရအောင်အ ਨੇ ဆုံးကားဒုက္ခလေးဖြစ်ဖြစ်မစီရစီရအောင်မလုပ်ပေဘူးလား
ဟ
ုတ်ပါဗျာအဲလောက်တယ်ဒါဖြင့်အဲ့ဒီလူကားရခြင်းကားစီရခြင်းရဲ့အကြောင်းကဘာလဲကားစီခြင်းတဲ့တဏှာပြင်းထန်မှုပဲမဟုတ်ဘူးလားဟ
ုတ်ပါဗျာ
တဏှာဆိုတာတွယ်တာတာတာကတ္တညိတာလိုချင်တာတတ်မြတ်တာနှစ်သက်တာတွယ်တဲ့သဘောမှန်တယ်များတဏှာကြီးပဲဒါပဲဒီတော့ကားစီးခြင်းနဲ့တဏှာပြင်းထန်လာပြီဆိုလို့ရှိရင်ကားစီးအောင်လုပ်တော့ဟောကာရတယ်ဒီလိုမဟုတ်ဘူးလားဒီတော့ဟိုအချိန်ကားမှဆိုလို့ဘုန်းကြီးကတခြားဥပမာတွေပြကြရတယ်အများကြီးကိုမပြပါဘူးလွင်းကပါလေသဇုံတရားဖြစ်ပေါ်တယ်ဆိုတာသူဖြစ်ပေါ်စေခြင်းတဲ့တဏှာကြောင့်ဖြစ်ပေါ်တာပဲဒီတဇုံတရားကိုဖြစ်ပေါ်စေလို့တဲ့တဏှာပြင်းထန်လာတဲ့အခါမှာဒီတဇုံတရားဖြစ်ပေါ်လာတာပဲအဲအဲ့ဒီအတိုင်းပဲဒီစိတ်နဲ့ဒီခန္ဓာကိုဘဝတစ်ခုအနေနဲ့ဖြစ်နေတာကိုရက်သဲမသွားခြင်းမသွားစေခြင်းဘဝတစ်ခုအနေနဲ့ဒီစိတ်နဲ့ဒီခန္ဓာကိုပေါင်းစပ်ပြီးတော့အဆက်မပြတ်ဖြစ်သွားစေခြင်းဟာအဲ့ဒါဘဝတဏှာပဲတဲ့တဲ့ပြောရင်အမြဲတမ်းအသက်ရှင်နေတဲ့တဏှာပဲအဲ့ဒီတဏှာကြောင့်ပဲဒီယုတ်နဲ့ခန္ဓာဒီစိတ်နဲ့ဒီခန္ဓာတို့ဒီယုတ်နဲ့ဒီနာဟာဆက်ပြီးတော့ဖြစ်ရတယ်အဲ့ဒါလို့ဖြစ်တဲ့အခါမှာခုနမိမိလောက်ခဲ့တဲ့ကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ကပဲ့ကင်ပေးတယ်ကောင်းတဲ့အလုပ်ကပဲ့ကင်ပေးတဲ့အခါကျတော့ကောင်းတဲ့နေရာကောင်းတဲ့အခြေအနေရတယ်မကောင်းတဲ့အလုပ်ကပဲ့ကင်ပေးလိုက်တဲ့အခါကျတော့မကောင်းတဲ့နေရာမကောင်းတဲ့အခြေအနေရသွားတယ်အဲ့ဒါကိုပဲကောင်းတဲ့ဘဝရတယ်မကောင်းတဲ့ဘဝရတယ်ကောင်းညွတ်ရတယ်မကောင်းညွတ်ရတယ်လို့ဒီလိုဆိုရတယ်ဒါတော့ချင်းအပြင်တခြားအကြောင်းနဲ့မကြည့်ပဲနဲ့မိမိပြုတ်လောက်လိုက်တဲ့ကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ဆိုတဲ့အကြောင်းတရားရဲ့အသက်ရှင်ခြင်းစိတ်ဆိုတဲ့ဘဝတဏှာရဲ့ဒီနှစ်ခုပေါင်းမိပြီဆိုလို့ရှိရင်တော့ဒီရုပ်ဒီနာဒီခန္ဓာကိုယ်နဲ့ဒီစိတ်ဟာဒီဘဝထဲတော့ဆက်လက်ပြီးအဖြစ်ရပြီးပြတ်ဆက်မသွားပြီဘူးနောက်ဆက်လက်ပြီးဖြစ်ဥမှာဆိုတာသိရနေတယ်အဲ့ဒါကိုပဲကံနဲ့ဘဝတဏှာကနောက်တဘဝဖြစ်အောင်ဟန်ဒီဖြစ်ပေါ်စေတယ်သူတို့ဟာအကြောင်းတရားတွေပဲလို့ဒီလိုခေါ်ရတယ်အဲ့ဒါဘုန်းကြီးတို့ဗုဒ္ဓဝါဒအယကံနဲ့ဘဝဖြစ်ပေါ်မှုဆက်ဆက်ပုံအသက်ရှင်ရင်စိတ်ခေါ်တဲ့ဘဝတဏ္ဏနဲ့ဘဝဖြစ်ပေါ်မှုဆက်ဆက်ပုံပဲဒါကနောက်ခန္ဓာကိုယ်နဲ့စိတ်အသည်ရုပ်အသည်နာမ်အသည်ဖြစ်ပြီဆိုတဲ့အခါကျတော့ဆင်းရဲသလားချမ်းသာသလားကောင်းကြီးသိသလားကိုပြောပါမယ်တဘဝအဖြစ်နဲ့မိခင်ဝန်းတွင်ကကလေးလေးွားမြင်လာပြီမိခင်ဝန်းတွင်ကကလေးလေးွားမြင်လာတဲ့အခါကျတော့အပြေရောက်တော့ဆရာဝန်ကသို့မဟုတ်ဆရာမကဘာလုပ်တယ်လဲကလေးလေးရဲ့ခြေတော်နှချောင်းကိုကိုင်မြှောက်ပြီးတော့လက်ဝါးနဲ့ပြင်ကိုမပုတ်လိုက်ဘူးလားအဲပုတ်လိုက်တယ်အဲ့ဒီအချိန်မှာကလေးကဟဲဟဲဟဲနဲ့ဝမ်းသာလို့မရည်ပေဘူးလားဟမ
်
ဟမ်ဟုတ်ကဲ့လားအဲ့ဒါတော့ဝမ်းသာလို့မရည်ပေဘူးလားဘာဖြစ်လဲဒါဖြစ်ရင်ဘဝဆိုတာစကြတဲ့ကငိုရာနဲ့စသလားရည်ရာနဲ့စတာငိုရာနဲ့စတာထောက်တော့ဧကန္တဒီဘဝချမ်းသာလို့ပဲဟမ်ဘယ်နဲ့လဲဘဝချမ်းသာလို့ပဲဘယ်လိုယူဆရမလဲသင်ရတာဗောတခြားဟာမပြောပါနဲ့ဒါလောက်အသာနုနုလေးလေမထရတဲ့အသာဟာအပြင်ထွက်လိုက်လို့လေအေးနဲ့တိုးတဲ့ကမနာကျင်ပေဘူးလားအဲ့ဒီကလေးကဆင်းရဲနဲ့မစဘူးလားအဲ့တော့ကိုယ့်ကိုယ်ကိုပြန်ကြည့်လို့ရှိရင်စိတ်ဆင်းရဲတာရောကိုယ်ဆင်းရဲတာရောဒီတဘောအလုံးကိုရောက်ခဲ့တဲ့အသက်ပိုင်းချမ်းမှာပြန်ကြည့်လို့ရှိရင်ဆင်းရဲတာများသလားချမ်းသာလားများသလားကိုယ့်ဟာကိုယ်အသိဆုံးပဲနော်အထူးသဖြင့်စိတ်ဆင်းရဲမှုကိုကြည့်ရမယ်လူဟာကိုယ်ဆင်းရဲတာနဲ့စိတ်ဆင်းရဲတာဘယ်ဆင်းရဲတာကိုနည်းနည်းခံနိုင်နေသလဲ ကိုယ်ဆင်းရဲတာကိုနည်းနည်းခံနိုင်နေတယ်စိတ်ဆင်းရဲတာကြတော့ခံနိုင်ရဲ့လားမလဲဒါကြောင့်မလို့ညွန်ပြန်ပြီးတော့ကိုယ့်ကိုယ်ကိုသတ်သေးကြတာမဟုတ်လားအဲ့ဒါကိုယ့်ကိုယ်ကိုသတ်သေးတာကိုယ်ဆင်းရဲလို့သေးတာလားစိတ်ဆင်းရဲလို့သေးတာလားအဲ့ဒါကြီးချင်းအပြင်စိတ်ဆင်းရဲဟာအင်မတန်ဓာန်ကြီးမတဲ့ဆိုတာမသေးကြဘူးလားဒါဖြင့်ရင်ဘဝအဆင်ပြေနေလို့မို့လို့ရွှေဘုံငွေဘုံပေါ်စမ်းနေရတဲ့လူတွေလူကျမ်းသာဆိုတဲ့တထည်ကြီးတရွယ်ကြီးတွေကိုဆင်းရဲတော့ထားကြပါစို့ယောဂဝေဒနာကလည်းမရှိဘူးဆိုကြပါစို့အသာအဲ့ဒါပဲထားလိုက်အောင်ယောဂဝေဒနာကလည်းမရှိဘူးဆိုကြပါစို့ဒါကြောင့်မို့လို့တသက်သာသာနေရလို့မို့လို့ခန္ဓာကိုယ်အင်မတန်ချမ်းသာနေသည်အဲ့ဒီကလူကျမ်းသာကြီးဆင်းရဲရှိသလားမရှိဘူးလားမ
ရှိပါဗျာ
ဘာဆင်းရဲလဲဟဲချမ်းသာလေစိတ်ဆင်းရဲပိုလေမဟုတ်ဘူးလားမှန
်ပါ
ဗျာရတဲ့ပစ္စည်းသူများလူသွားမှာခိုးမှကြောက်ရတာကတမျိုးဟုတ်တယ်မဟုတ်လားအဲ့ဒီကြောက်တဲ့စိတ်ဟာဆင်းရဲစိတ်လားချမ်းသာစိတ်လ
ား
ဆင်းရဲစိတ်ပါဗျာဆင်းရဲစိတ်ပဲအာတော်ကြကြတက်ဆိုင်ရာကနေပစ္စည်းများလာတယ်ဆိုသိမ့်သွားမှဆိုရတာကတမျိုးမဟုတ်ဘူးလားအဲတော်တော်ကြကြတော့ဓမြလာတိုက်မှကြောက်ရတာကတမျိုးတခါသိထမတတ်ဘူးဆိုလို့ရှိရင်သူများကကိုယ်တည်းပစ္စည်းသားလာမှာကောစိုးရိမ်နေစိတ်မရှိဘူးလားရ
ှိပါဗျ
ာဟောသူတော်ကကိုယ်တည်းသားလာမှာစိုးရိမ်နေစိတ်ဟောမာနအောက်ပါဦးအိတ်တာဟောဒါရှိရအဲ့ဒါကဆင်းရဲလားချမ်းသာလားဆင်းရဲပဲတခါသူဟာအဲ့ဒါလောက်ချမ်းသာရုံနဲ့ကျေနပ်ပလားမကျေနပ်သေးပါဘူး340တရားချမ်းသာပြည့်သူမကျေနပ်သေးဘူးဟုတ်လားမကျေနပ်သေးတဲ့အခါကျတော့ရှေ့တိုးတို့ရအောင်သူမကြံမေဘူးလားအဲကြံစီတဲ့အခါကြံစီရတဲ့အခါမှာဘောမဆင်းရဲဘူးလားကြံစီတဲ့အတိုင်းမဖြစ်တဲ့အခါမှာဘောမဆင်းရဲဘူးလား ဒါဖြစ်ရင်ဒီလူကျမ်းသာကြီးချမ်းသာတယ်ဗော
ချမ်းသာပါဗျာ
ဟမ်ဆင်းရဲတယ်ဒါဖြင့်ဆင်းရဲတယ်ဆိုတာကိုယ်ကိုဗရဏအဖြစ်ပြောရမှာလားစိတ်ကိုဗရဏအဖြစ်ပြောရမှာလ
ား
ဒီတော့စိတ်များတကယ်လို့ချမ်းသာတယ်ဆိုလို့ရှိရင်တော့ကိုယ်ဆင်းရဲခြင်းဆင်းရဲပါစေမလိုလားအပ်ဘူးလားလိုလားအပ်တဲ့အခြေအနေပဲဟုတ်လားတကယ်သာစိတ်ချမ်းသာနေပြီဆိုလို့ရှိရင်ကိုယ်ဆင်းရဲတာကိုထည့်တွက်ပါမလားမတွက်ဘူးဘုန်းကြီးမန္တလေးမှာနေစဉ်ကတွေ့ဘူးတဲ့မန္တလေးမှာဘုန်းကြီးနေစဉ်ကမန္တလေးနေဟာဒီအချိန်မှာတိတ်ပူတဲ့ကဆုံလာအဲ့ဒီကဆုံလာတိတ်ပူတဲ့အချိန်ကြီးမှာဆိုက်ကန်းနှင်းစားနေရတဲ့ပုဂ္ဂိုလ်တနေ့သာပင်ပင်မမဆိုက်ကန်းနှင်းကမှသူမိသားစုအတွက်ဒီနေ့ခမင်းစားရရုံရှိတာပဲအခြေအနေကအဲသူ့မှာဝဋ်ထတာကပစိုးကလည်းအစုပ်အဖာပြဲနဲ့အင်ကြီးကလည်းအဖာထင်းနဲ့ဒါပေမဲ့အဲ့ဒီဆိုင်ကားဆရာဟာလေနေကူကြီးမှဆိုင်ကားနှင်းသွားတာလေလေကလေးတချွန်ညွန်နဲ့ဖြစ်ဘူးလားဘလောက်ကြအောင်သူ့ထဲသူ့စိတ်ထဲမှာဖြစ်နေလဲဆိုရင်လေလန်းစုံလန်းခွာရောက်လို့အကွေ့များရောက်ပြီဆိုလို့ရှိရင်လေကွေးလိုက်တာများအဲဆိုင်ကဘီးတစ်ဖက်မြေကြီးမထီဘူးအဲ့တော့ကြောင်သူဖြစ်နေတာနေကြီးကဘောကကျဲကျဲတော့ပူးနေတယ်နော်သူနေရတာကအဲ့ဒါဟိုရင်းကိုကြီးတဲ့တယောက်ကိုတင်းလာတာအဲ့ဒါကြီးကိုပဲလေကခြွန်သေးတယ်အကွေ့ကြတော့အဲ့ဒီကြီးတဲ့ဘက်ကဘိန်းထောင်လဲနင်းနေတယ်ဆိုတော့ဒီလူစိတ်ဘာဖြစ်နေတာဟဲ့ပြောနေတာဒါဖြင့်သူကိုမဆင်းရဲဘူးလားဆင်းရဲတယ်ဒါပေမဲ့လို့စိတ်တော့အဲမဆင်းရဲဘူးချမ်းသာနေတယ်ဒီတော့အဲ့ဒါထောက်ချင်းအပြင်စိတ်သာချမ်းသာမယ်ဆိုလို့ရှိရင်ကိုဆင်းရဲကိုထက်တွက်ကြမလားမတွက်ကြဘူးလ
ား
မတွက်တာများတယ်ဘုန်းကြီးအမေရိကမှာ96ခုနှစ်ကရောက်တုန်းကဆန်ဖရန်စစ္စကိုရောက်တဲ့အခါကျတော့ဒေးဗစ်ဆိုတဲ့အမေရိကန်ကဘုန်းကြီးတို့ကိုကိုဒီနီလိုက်ပြီးပို့တယ်သွားเสียကြည်เสียရှုเสียနေရတယ်။ဒါပေမဲ့ဒီဒေးဗစ်ကသူကဟိုထဲမှာပဲဟိုခရိယံဘာသာဝင်မှာပဲသို့တော်လည်းပဲယဉ်နှီးခင်မင်လို့ပေါ့။အကြောင်းလိုက်လို့တာ။သူနဲ့ကတော့အမှန်တမ်းယဉ်နှီးတယ်။ကားပေါ်မှာဘုန်းကြီးကပြောတယ်။ဒေးဗစ်လို့အမေရိကန်မှာလူဖြစ်ရလို့တွေသိကောင်ကောင်းတာပဲလို့။ဘာဖြစ်လို့လုံးနေ။အာအစစအရာကုန်ပြည့်စုံတာပဲလို့ဘာမှလိုလေသေးမရှိဘူးအစာရောအသောက်ရောအနေရထိုင်ရောလူအသုံးဆောင်ဆိုလို့ချင်းလဲအထက်တန်းကြကြဘာမဆိုခလုတ်နှိမ့်လိုက်အကုန်လုံးဖြစ်တာလို့ဒီဘဝမျိုးများဆိုလို့ရှိရင်တော့တို့များလဲလူချင်းမရဲ့လေတ တို့စီနဲ့တိတ်သွားတာပဲလို့ပြောတော့ဒီဘက်ကဘယ်နဲ့ပြောလဲလို့ဆိုတော့ဒါခမည်းထင်တာပါတဲ့ထင်တာပါတဲ့အမေရိကန်တွေဟာတဲ့အမြဲတမ်းစိုးရိမ်ရမှုကြောက်ရရမှုပူဆွေးရမှုတွေနဲ့နှပန်းလုံးနေတဲ့စိတ်မချမ်းသာတဲ့လူတွေတဲ့စိတ်မချမ်းသာတဲ့လူတွေတဲ့သူကပြောတာစိတ်မချမ်းသာတဲ့လူတွေတဲ့နယူးယောက်မြို့မှာဆိုလို့ရှိရင်တဲ့စီးပွားရေးမြို့ဆိုတော့ကတဲ့ကိုလူလည်းပင်ကဘယ်လိုနေရပါမလဲဆိုတာအဲ့ဒါစပြီးစဉ်းစားနေရတာတဲ့အဲ့ဒီဟာစားပြီးစဉ်းစားနေရတာတဲ့စီးပွားရေးတူလည်းမြတူညှိရတာပြောတာဟုတ်သူကတခါသူ့ကိုကိုကစီးပွားအမိလိုက်ဖို့စဉ်းစားရတယ်ဒီခါမှလည်းစိတ်ဆင်းရဲရတယ်မမိပြန်တော့လည်းပဲစိုးရင်ရတယ်စိတ်ဆင်းရဲရတယ်တခါကိုဟာအမေရိကန်လူမှုရေးအရာရတဲ့ရတဲ့ရှိတဲ့ရှိလိုက်တဲ့လူမှုအသောဆောင်တွေကိုယ့်အိမ်မှာမရှိဘူးဆိုလို့ရှိရင်လည်းပဲစိတ်ဆင်းရဲရတယ်တခါရှိအောင်ဆိုပြန်တော့လည်းတခါပိုးပိုးပြီးအလုတ်ကတိုးတိုးလုတ်ပြန်တယ်ပိုက်ဆံကတိုးရှာပြန်တယ်တိုးရှာလေစိတ်ကဆင်းရဲလေတိုးရှာတဲ့အတွက်ပြည့်စုံလို့ရှိရင်နည်းနည်းတော်သေးရမပြည့်စုံမှုဆိုပြန်တော့စိတ်ဆင်းရဲပြန်တယ်ဒါကြောင့်မို့ချမ်းသာလေဆင်းရဲလေပဲဘုန်းကြီးကတွတ်မှတ်ချက်ချမဟုတ်ဘူးလားမှန်ပ
ါဗ
ျာချမ်းသာလေဆင်းရဲလေခေါ်ရမလားတိုးတက်လေဆင်းရဲလေခေါ်ရမလားတိုးတက်လေဆင်းရဲလေပဲနော်သရုပ်စီမှာဆင်းရဲပုံကိုဘုန်းကြီးရေးတဲ့နိုင်ငံရမှပေးစာများစာအုပ်ထဲမှာတနေရာမှာခေါင်းကြီးဖော်ပြဘူးတဲ့အရှိနိုင်ငံနဲ့အနောက်နိုင်ငံတွေအရှိနိုင်ငံကချမ်းသာပါဖို့ခေါင်းကြီးဖော်ပြထားဘူးတဲ့အဲ့ဒီနိုင်ငံရမှပေးစာများစာအုပ်ထဲမှာသဘောတော့ခေါင်းကြီးမှတ်မိပါတယ်ခေါင်းကြီးရေးတဲ့စာကြောင်းစာလုံးတော့မမှတ်မိဘူအနောက်နိုင်ငံကလူစင်းရဲဆိုတာနဲ့အရှေ့နိုင်ငံကလူစင်းရဲဆိုတာမှာအရှေ့နိုင်ငံကချမ်းသာနေသေးပုံမဟုတ်ဘူး။အဖုန်ကြီးဒီမှာအဲ့ဒီမှာရေးထားပါတယ်။အခုတော့မပြောတော့ပါဘူး။ဘုန်းကြီးအဲ့ဒီမှာရေးတဲ့ရည်ရွယ်ချက်ကတော့ကိုချမ်းသာတာတဲ့စိတ်ချမ်းသာတာဟာလူရင်းပဲ။လောကမှာရုပ်ပစ္စည်းတွေဘလောက်ပဲတိုးတက်တိုးတက်နေနေစိတ်ဓာတ်ပြုပြင်ရေးမွေးမြူရေးလေ့ကျင့်ရေးမှာမတိုးတက်ဘူးဆိုလို့ရှိရင်တော့အဲ့ဒီနိုင်ငံသူနိုင်ငံသားအဲ့ဒီလူဟာဆင်းရဲမှသိကြတယ်ဆင်းရဲမှသိကြတယ်အဲ့ဒီတော့ဘုန်းကြီးရေးတာပါပဲထားကြလို့ဒီတော့ခန္ဓာဘုန်းကြီးပြောခဲ့တဲ့အတိုင်းခန္ဓာကိုယ်ဆင်းရဲပင်ဆင်းရဲညာတော့လည်းပဲစိတ်ဆင်းရဲမှုရနိုင်တယ်ဆိုလို့ရှိရင်အဲ့ဒါလူလားအပ်တဲ့အခြေအနေပဲလူလားတဲ့အခြေအနေပဲအဲ့ဒီစိတ်ဆင်းရဲမှုရနိုင်သေးတဲ့နိလန်းတွေများရှိသလားလို့ဆိုတော့လောကကြီးအကျယ်ကြီးဆိုတော့အဲ့ဒီလောကကြီးအကျယ်ကြီးမှာဘာသာအယူဝါဒကလည်းမြောက်များစွာရှိတော့မိမိတို့ဘာသာအယူဝါဒအလျောက်စိတ်ဆင်းရဲတက်တာစေတဲ့ငြိမ့်စေတဲ့နိတွေလမ်းတွေရှိတယ်ချမ်းသာစေတဲ့နိတွေလမ်းတွေရှိတယ်အဲ့ဒီနိလန်းတွေကိုဘုန်းကြီးကဒီကနေ့ဗုဒ္ဓဝါဒတဲကသင်ကြားတဲ့နိလန်းကိုဒီကနေ့ဘုန်းကြီးကထုတ်ပြရအောင်ဒီတော့အခုတော့အချိန်အတော်စားသွားလို့အဖျော်ရည်တိုက်မဲ့လူများလည်းအဖျော်ရည်တက်ရအောင်နားတဲ့လူများလည်းနားရအောင်ခဏ10မိနစ်လောက်နားကြစို့ဘုန်းကြီးတို့တရားပြန်စားရအောင်တဲ့အတန်နေတိတ်ကြတဲ့အတန်တိတ်ကြအတန်တိတ်ကြဘုန်းကြီးတို့နားတဲ့အချိန်ဟာမိနစ်20တောင်ရှိပါတယ်မိနစ်20ဆိုလို့ရှိရင်တော့လောက်ပါပြီဘုန်းကြီးကမိကိုရေနဲ့ငိမ့်ထားသလိုအတန်တိတ်မှပဲတရားဟောမယ်မတိတ်သေးရင်မဟောသေးဘူးကိုင်းတရားစမယ်ဘုန်းကြီးအခုဗုဒ္ဓရှင်တော်မြတ်ဖေရာလက်ခံထားတဲ့ဘုရားဘာသာဝင်များလက်ခံထားတဲ့လိုင်းနာကျင့်သုံးနေတဲ့ကာမဝါဒကိုဘုန်းကြီးအတော်တန်ရှင်းပြခဲ့ပါပြီ။ဒါလောက်ရှင်းပြယုံနဲ့တော့လုံတော့မလုံလောက်သေးပါဘူး။ဒါဆိုလည်းအချိန်မရှိတဲ့အတွက်ဒါလောက်နဲ့တော့ပါပြီ။လွန်ခဲ့တဲ့1900 1984ခုနှစ်ကကျယ်ငါးခွင့်တင်မောကုမ္ပဏီကတင်မောအရာရှိများဘုန်းကြီးကိုလျှောက်ပါတယ်တပြောများပင်လျာချတင်မောနဲ့သွားတဲ့အခါမှာဘုရားဘာသာအကြောင်းသိလို့လို့မေးတဲ့ပုဂ္ဂိုလ်တွေရှိကြပါတယ်အဲဒါလို့ရှိတဲ့အခါမှာတပြောများတိတိချာချာလေ့လာမထားတော့မဖြေကြရပါဘူးတဲ့အဲ့ဒီအထက်မှာအများဆုံးမေးတာကတော့ကံနဲ့တမလွန်ဘဝအကြောင်းမေးပါတယ်တဲ့ဒါကြောင့်တပည့်တော်များအဲ့ဒီကံနဲ့တမလွန်ဘဝအကြောင်းကိုနားလည်ရအောင်သူတစ်ပါးကိုလည်းပဲသတ်နိုင်သလောက်ရှင်းပြရအောင်ကံနဲ့တမလွန်ဘဝအကြောင်းတရားချီးမြှင့်ပါဘုရားလို့အဲ့ဒီကျင်ငါဝင်ရည်ကြောင်းပညာရှင်များခွန်ကြီးလျှောက်တော့ခွန်ကြီးအဲ့ဒီမှာသူတို့အတွက်အထူးပဲသဘောထားပြီးတော့ကံနဲ့မလွန်အကြောင်းကိုပါဠိလုံးဝလောက်သုံးွေလို့ခွန်ကြီးထင်ပါတယ်အဲ60မဟုတ်ဘူး90သုံးွေလို့ထင်ပါတယ်သုံးွေတော့မပြည့်တတ်ဘူးနဲ့ဒူးပါတယ်အဲ့ဒါဟာကံနဲ့တမလွန်အကြောင်းပါဠိမပါဘဲနဲ့အကြောင်းအကျိုးယုတ်တိတဘာဝဘုရားဟောတရားတော်အတိုင်းညီညွတ်အောင်ရှင်းပြထားတဲ့တရားပါဒါဘုန်းကြီးတို့ချမ်းမြေရိတ်တာဝေယဝိသအဖွဲ့မှာတော့ဒီတရားတွေဒီကဆက်ွေတွေတရားတွေမူနဲ့ရှိပါတယ်အာတိုးပြီးတော့အကျယ်တဝင့်သိလိုတဲ့ပုံပုံများတော့အဲ့ဒီဒီမှာခွန်ကြီးနောက်ပါလာတဲ့ကပ္ပယတကာကလည်းချမ်းမြေတဝေယောဇအဖွဲ့ရဲ့တွဲပဲအတွင်ရေးမှုငွေထွန်းနဲ့သူနဲ့ဆွေးနွေးလို့ရှိရင်စိတ်ဝင်စားတဲ့ပုံပုံများရကောင်းရနိုင်ပါတယ်။1984ခုနှစ်ကဟောထားတဲ့တရားအဲ့တော့ဒီမှာတော့ကာမဝါဒအကြောင်းတလောက်ပဲပြောနိုင်ပါမယ်။အခုဘုန်းကြီးဆက်ပြောမှာကဆင်းရဲငြိမ်းချမ်းဗုဒ္ဓဝါဒအကျင့်ကောင်းအကျင့်မှန်ပါပဲအဲ့ဒီကျင့်စဉ်ကိုပြောတဲ့အခါမှာဒီကမ္မဝါဒအခြေမခံမင်းနဲ့မပြည့်စုံပါဘူးဒါကြောင့်မလို့ဘုန်းကြီးကအခြေခံပေးလိုက်ရအဲ့ဒီကမ္မဝါဒပြောရင်ကပဲတမလွန်သဘောနဲ့နည်းနည်းပါသွားပါတယ်ဒီတော့ဘုန်းကြီးတို့ဘာသာယူဝါဒတွေကိုယ်ွယ်ကြတာရည်ွယ်ချက်ကဘာလဲဆိုတော့ဘုန်းကြီးတို့ပြိဋ္ဌာန်တည်ပြီးသားအတိုင်းပဲဆင်းရဲငြိမ်းလိုတဲ့ရည်ွယ်ချက်ချမ်းသာလိုတဲ့ရည်ွယ်ချက်ဒါပဲဒါကအခုနကဘုန်းကြီးတရားနားလာနေမှပြောသလိုဆင်းရဲငြိမ်းမှုချမ်းသာဖို့အတွက်ထို့တော်ဘာသာအယူဝါဒတွေမှာမိမိတို့ဘာသာအယူဝါဒမှရှိတဲ့ကျမ်းဂန်နေတဲ့မှာတရားကျမ်းဂန်နေတဲ့မှာနိလန်းနေကိုနိလန်းနဲ့ကိုရှိကြပါကိုနိလန်းကနေကိုရှိကြတဲ့အ ਨੇ ကခွန်ကြီးတို့ဒီကနေ့ပြောရမှာကတော့ဗုဒ္ဓဝါဒမှာပါဝင်တဲ့နိလန်းကိုခွန်ကြီးကဗဟုတုတအဖြစ်ပြောရမှာပါဒါလည်းပဲသာမန်အချင်းချုပ်သဘောလောက်မျှပဲပြောဖို့အချိန်ရပါလိမ့်မယ်ချင်းချင်းရှားရှားကြီးအင်မတန်ပေါ်ပေါ်လွင်လွင်ကြီးဖြစ်အောင်တော့ပြောဖို့အချိန်မရပါဘူးဒီတော့ဆင်းရဲငြိမ်းခြင်းတဲ့ဆင်းရဲငြိမ်းခြင်းတဲ့ဆိုတော့ဆင်းရဲနေတယ်ဆိုတော့ဘယ်လိုဟာကိုဆင်းရဲတယ်လို့ခေါ်တာလဲဒါစဉ်းစားရမယ်ဘာကိုဆင်းရဲလို့ဆင်းရဲတယ်လို့ခေါ်တာလဲဘယ်လိုဟာကိုဆင်းရဲတယ်လို့ခေါ်တာလဲဘုန်းကြီးတို့ပရိသတ်ဖြေစမ်းမှာဘယ်လိုဖြစ်နေတာကိုဆင်းရဲတယ်လို့ခေါ်တာလဲလွယ်လွယ်လေးပဲမချမ်းသာတာကိုဆင်းရဲတယ်လို့ခေါ်တာမဟုတ်လားမဟုတ်ဘူးလားဒါပဲပေါ့ကိုယ်ခန္ဓာအနေထိုင်အစဉ်အနေထိုင်အနေထားအစဉ်မပြေတာစိတ်နေစိတ်ထားအစဉ်မပြေတာအဲ့ဒီအစဉ်မပြေတာကိုပဲဆင်းရဲတယ်လို့ဒီလိုခေါ်တယ်အဲ့တော့အဲ့ဒါလို့ဆင်းရဲတယ်ဆိုတာဘယ်လိုအခါမှာဆင်းရဲတယ်လဲဘယ်လိုအခြေအနေမှာဆင်းရဲတယ်လဲစဉ်းစားကြည့်ရမယ်သင်ကြားတဲ့တာရကဆိုလို့ရှိရင်လိုချင်တဲ့ပစ္စည်းမရတဲ့အခါမဆင်းရဲဘူးလား
ဆင်းရဲပါဗျာ
ဆင်းရဲတယ်ဒါသင်ကြားတာဟုတ်တယ်မဟုတ်လား ခန္ဓာကိုယ်မှာတစုံတရာထိကိုင်းမိလို့ဖြစ်စေဖြားလို့နာလို့ဖြစ်စေယောဂဝေဒနာကပ်လို့ဖြစ်စေအဲ့ဒီအခါမှာတော့မဆင်းရဲဘူးလား
ဆင်းရဲပါဗျာ
ကိုယ်ဆင်းရဲရောစိတ်ဆင်းရဲရောဟုတ်ကဲ့လားဒါကမိမိရဲ့သာသမီမိဘဆွေမျိုးညာတကသေးကြီးပျက်စီးတဲ့အခါမှာတော့မဆင်းရဲဘူးလား
ဆင်းရဲပါဗျာ
ဆင်းရဲတယ်နော်ဒါကမိမိရဲ့ပစ္စည်းသူတစ်ပါးခိုးသွားရင်ဖြစ်စေတိုက်သွားရင်ဖြစ်စေဒါမှမဟုတ်ကုံရောင်းကုံဝဲအစင်မပြေလို့မဟုတ်လို့ရှုံးသွားရင်ဖြစ်စေပစ္စည်းတနည်းနည်းနဲ့ဆုံးရှုံးသွားရင်မဆင်းရဲဘူးလား
ဆင်းရဲပါဗျာ
ဆင်းရဲတယ်ဒီတော့ဆင်းရဲတယ်ဆိုတဲ့အခြေအနေဟာဘာလဲလို့ဆိုတော့စိတ်မချမ်းသာပဲဖြစ်နေတာပဲမဟုတ်ပဲဘူးလားမှန်ပ
ါဗျာ
စိတ်မချမ်းသာတာပဲဖြစ်နေတာပဲအဲ့တော့အဲ့ဒီစိတ်မချမ်းသာမှုမှာအကြောင်းနေရှိတယ်ဥပမာသံဃာတယောက်ကိုဒေါသထွက်နေတယ်စိတ်ဆိုးနေတယ်ဆင်းရဲသလားချမ်းသာလား ဆင်းရဲပါဗျာဆင်းရဲတယ်ခန္ဓာကိုယ်တစ်ဆက်ဆက်တုံလာတဲ့အောင်ဆင်းရဲတယ်စိတ်မှဆောက်တည်ရမရအောင်ဆင်းရဲတယ်အမှားအမှန်မဝေမမဝတ်ထမဖွဲချမ်းနိုင်လောက်အောင်ကိုဆင်းရဲတယ်အဲ့ဒီဆင်းရဲဟာဘာကြောင့်ဖြစ်တယ်လဲဒေါသကြောင့်ဖြစ်တယ်မဟုတ်ဘူးလားမှန်ပ
ါ
ဗျာဒေါသကြောင့်ဖြစ်တဲ့ဒါမဲ့ဆင်းရဲနေတဲ့အခါမှာတော့ဘာဖြစ်နေတယ်လဲဆိုတော့ဒေါသပဲဖြစ်နေတာပဲဒေါသဆိုတာစိတ်ပျက်စီးနေတာကိုဒေါသလို့ခေါ်တယ်စိတ်ပဂရိအခြေအနေတိုင်းမဟုတ်ဘဲနဲ့တစ်မျိုးတစ်ပုံဖြစ်ပြီးတော့ပျက်စီးနေတာကိုဒေါသလို့ခေါ်တယ်ဒီတော့ဘုန်းကြီးတို့ဘုရားဘာသာမှာဒေါသကိုနှစ်မျိုးပိုင်းခြားထားတယ်တက်ကြွသောဒေါသဆုံးနစ်သောဒေါသလို့တက်ဒေါသကြဒေါသအနေနဲ့ဒေါသနှစ်မျိုးပိုက်ချထားတယ်တက်ဒေါသဆိုတာစိတ်ဆိုးနေတာဒေါသထွက်နေတာကြဒေါသဆိုတာစိတ်မချမ်းသာတာစိတ်ဆင်းရဲတာယွန်းတာစိတ်မကောင်းတာဝမ်းနည်းတာဒါကြဒေါသဝမ်းနည်းနေပြီစိတ်မချမ်းသာနေပြီဆိုလို့ရှိရင်စိတ်ဟာပဂရိအခြေအနေရှိသေးလားမရှိတော့ဘူးပဂရိအခြေအနေမှနေပြီပျက်စီးမသွားဘူးလ
ား
ပျက်စီးသွားတယ်အဲ့ဒီပျက်စီးခြင်းကတက်ကြွသောပျက်စီးခြင်းလားကြသောပျက်စီးခြင်းလားကြာတော့ပြည့်စည်ခြင်းဒါကြောင့်မလို့သူ့ကိုကြာတော့ဒေါသခေါ်အခုနစိတ်ဆိုးတာကတော့တက်ကြွနေတာဖြစ်တဲ့အတွက်တက်ဒေါသခေါ်ဒါအဲ့ဒီစိတ်မဆင်းရဲပဲစိတ်ချမ်းသာစိတ်မချမ်းသာပဲနဲ့စိတ်ဆင်းရဲဖြစ်နေတဲ့အခါစိတ်ဆိုးလို့စိတ်ဆင်းရဲဖြစ်နေတဲ့အခါမှာဒေါသကြောင့်အကြောင်းခံပြီးတော့စိတ်ဆင်းရဲခြင်းဒေါသပဲဖြစ်တာဒါကြောင့်စိတ်ဆင်းရဲတယ်ဆိုတာဒေါသအကြောင်းခံတယ်တနည်းဒေါသဒီပင်လည်းဆင်းရဲမှုပဲတခါသာသမီသေးလို့စိတ်မချမ်းသာဘူးစိတ်ဆင်းရဲတယ်ဥဆွေးရတယ်ငိုကြွေးရတယ်ဆင်းရဲတယ်အဲ့ဒီဆင်းရဲတဲ့နေဆင်းရဲနေတဲ့အခါဘာဖြစ်နေတယ်လဲဆိုတော့ကြဒေါသဖြစ်နေတယ်ဒါကြောင့်မလို့ဒေါသဟာဆင်းရဲပဲတခါဟုတ်ပြီသာသမီသေးလို့ဆင်းရဲတော့အဲ့ဒီဆင်းရဲတဲ့စိုးရိမ်ဥဆွေးဥဆွေးငိုကြွေးခြင်းရဲ့အကြောင်းပါလဲအဲ့ဒီဆင်းရဲခြင်းရဲ့အကြောင်းပါလဲအဲ့ဒီငိုကြွေးခြင်းရဲ့အကြောင်းပါလေဆိုတော့တစ်ခုစဉ်းစားကြည့်ရမယ်မိမိနဲ့စတဲ့ပုဂ္ဂိုလ်သေခြင်းပြည့်စည်တဲ့အခါကျတော့စိတ်ဆင်းရဲတယ်စိုးရိမ်ပူဆွေးတယ်ငိုကြွေးတယ်ဝမ်းနည်းတယ်မိမိနဲ့မစတဲ့သိယုံတော့မသိတဲ့ပုဂ္ဂိုလ်တယောက်သေလို့မဟုတ်လို့မိမိအိမ်ရှိကနေပြီးတော့အတုပချသွားတဲ့အခါကျတော့စိတ်ထဲမှာဘလို့နေတယ်လဲ။ဟဲအတုပတလောင်ချသွားပြီဟဲ့ဒီလောက်ပဲမဟုတ်လား။အ
မှန်ပါဗျ
ာ။ကြီးတယ်များပူသေးလ
ား။
မှန်ပါဗျာ။မပူဘူးကဲဝမ်းနေဟုတ်များကြည့်သလား
။
မှန်ပါဗျာ။ညငိုများငိုခြင်းသေးလား
။
မငိုခြင်းပါဘူး။ဒါဖြင့်ပူဆွဲမှုကဖြစ်သလား
။
မှန်ပါဗျာ။ဒီတော့ကိုသားသမီးသေးတာလဲလူသေးတာပဲ။ကိုယ်နဲ့မသိတဲ့လူသေးတာလဲလူသေးတာပဲလူသေးတာချင်းတူပါလည်းရက်ကနေကိုယ်နဲ့စတဲ့ကိုသားသမီးသေးတော့စိုးရိမ်နဲ့ပူဆွေးတယ်ငိုကြွေးတယ်စိတ်ဆင်းရဲတယ်ဝမ်းနည်းတယ်ကိုမသိတဲ့ကိုနဲ့မစတဲ့ပုဂ္ဂိုလ်သေးတော့ဝမ်းမနည်းဘူးမငိုကြွေးစိတ်မဆင်းရဲဘူးဆိုတော့ခြားနာချက်ကဘာလဲ What is it different in this point?ပါချမ်းသာလို့လေ သိပါတယ်နော်ဘာချမ်းသာတယ်လေကဲဒီလိုနည်းနည်းစဉ်းစားကြည့်ပါကိုသားသမီးပေါ်မိမိထားတဲ့စိတ်ထားနဲ့အဲ့ဒီမသိတဲ့လူပေါ်မိမိထားတဲ့စိတ်ထားဘာချမ်းသာတယ်လေမသိတဲ့လူအပေါ်မှာမိမိကသိချစ်တယ်မဟုတ်လားကိုသားသမီးကြတော့သိမုန်းတယ်မဟုတ်လားအဲဘယ်လိုလဲဘုန်းကြီးပြောတာဟုတ်သလားရောင်းမြန်များဖြစ်သွားသလားရောင်းမြန်ကြီးလားဟောပြောမှပြောရပါလိမ့်နော်ရောင်းမြန်ကြီးဒီတော့အဲ့လိုဆိုရင်ရောင်းမြန်ကိုတဲ့အောင်ပြောရင်ကိုယ်နဲ့စတဲ့ကိုသားသမီးပေါ်တော့ကိုကချစ်တယ်ဟုတ်တယ်မဟုတ်လားဟိုမသိတဲ့လူအပေါ်ကြတော့ချစ်သလားမချစ်ဘူးဒါဖြစ်ရင်စိတ်ဆင်းရဲခြင်းမဆင်းရဲခြင်းရဲ့အကြောင်းခြားနာချက်ပါလေဟောချစ်တာနဲ့မချစ်တာဒီလိုမဟုတ်လား attachment နဲ့ detachment ဒါကွာတယ်ဟုတ်လားမိမိကမိမိသားသမီးပေါ်ညှိတွယ်ချစ်ခင်တဲ့အခါကျတော့ဒီမိမိညှိတွယ်ချစ်ခင်နေတဲ့အရာလေးပျက်စီးပြီးမိမိနဲ့ကြွားသွားတော့ဒါလိုလားသလားမလိုလားဘူးမလိုလားတော့ကမလိုလားတဲ့အတွက်ပဲစိတ်ဆင်းရဲသလားချမ်းသာသလားဆင်းရဲတယ်ဒါဖြစ်ရင်လူသေးလို့ဆင်းရဲတာလားသေတဲ့လူကိုချစ်လို့ဆင်းရဲတာလား ဟောအကြောင်းပေါ်လာပြီဟုတ်သလားဒါဖြင့်ဆင်းရဲခြင်းရဲ့အကြောင်းဟာဘာလဲရှစ်ခြင်းဟုတ်တယ်မဟုတ်လားတချို့များမှလက်ထပ်ပြီးလို့မကြခင်ဇနီးတည်သွားပြီဆိုတော့ငရံ့ပြလူဖြစ်တယ်မဟုတ်လားမတွေ့ဘူးလားဘုန်းကြီးတော့တွေ့ဘူးတယ်သိဘူးတယ်မြင်ဘူးတယ်ပြလူယုံဘယ်ကမလဲသေးကိုသွားတာမဟုတ်ပဲဘုန်းကြီးတို့ငငယ်ကဘုန်းကြီးတို့ရဲ့အရာမှာတောင်းမင်းကြီးမှာကိုရင်ဘဝပေါ့လေဓမ္မကကြောက်ယောဂာနဲ့ကွယ်လွန်းတယ်လက်ထပ်ပြီးတာမကြသေးဘူးကြောက်ယောဂာနဲ့ကွယ်လွန်းတယ်အဲဓမ္မကွယ်လွန်းတော့တကားကငိုတော့မငိုနိုင်ဘူးပထမကတော့ငိုသေးတယ်နောက်ကျငိုလို့ကိုမရတော့ငူငေးငိုင်းနေတာဘာမှကိုမသိတော့စကားပြောပါဆိုလို့လည်းမရဘူး၊ငိုပါဆိုလို့လည်းမရဘူး၊စားပါဆိုလို့လည်းမရဘူး၊အိပ်ပါဆိုလို့လည်းမရဘူး။ဘယ်လို့မှကိုမရဘူး။အဲ့ဒါကိုခွန်ကြီးတို့ဗုဒ္ဓတရားတော်ကဘာလို့ခေါ်တယ်လဲဆိုတော့ဥပါယာတလို့ခေါ်တယ်။သောကပရိဒေဝဒုက္ခဒေါမနတဥပါယာတ။သောကဆိုရင်ကိုယ်ဆွေးမှု၊ဒုက္ခကိုယ်ဆင်းရဲမှု၊ဒေါမနတပရိဒေဝငိုကြွေးမှုဒုက္ခကိုဆင်းရဲမှုဒေါမနတစိတ်ဆင်းရဲမှုဥပါယတာစိတ်แท้ရင်ပြင်းစွာပူလောင်နေဘူးအဲ့ဒါကိုကျန်ကကဘာနဲ့ဥပမာပေးတယ်လဲလို့ဆိုတော့အိုးကနေထက်ပြီးဆီချက်တဲ့အခါကျတော့တဲ့ဆီရဲပူပြီးတော့ဆူပွက်တဲ့အခါကျတော့ဒါကဒေါမနတနဲ့တူပဲတဲ့စိတ်အကြီးအကျယ်ဆင်းရဲနေတာအဲ့ဒါလို့ဆီဟာပွက်ရင်ပွက်ရင်ပွက်ရင်ပွက်ရင်ကတဖြည်းဖြည်းချင်းဘာဖြစ်သွားပွက်နိုင်သေးလားဘာကြောင့်တော့ခန်းသွားလို့ဟုတ်လားအဲ့တော့ခန်းသွားသည့်အထည်အခြေအနေဟာဆီပွက်နေတဲ့အခြေအနေနဲ့စာရင်ပိုးပူတာလားပိုးအေးတာလားကိုယ်ဘူရာအဲ့တော့အဲ့ဒီစီဟာပွက်နိုင်နေလားဟဲ့ခုနအဲ့ဒီတကာဖြစ်နေတာဟာအဲ့ဒီစီမပွက်နိုင်တဲ့အခြေအနေပဲပွက်လို့ကိုမရတော့အဲ့ဒါကိုဥပါယတာခေါ်တယ်ဘုန်းကြီးကဘာကိုပြောနေတာလဲဆင်းရဲနဲ့ဆင်းရဲရဲ့အကြောင်းတရားပြောနေတာနော်ဒီဆင်းရဲဘာကြောင့်ဖြစ်တယ်လဲဒါပြောနေတာ ဒီတော့အဲ့ဒီတကားဒီကနေ့သူဇနီးကကွယ်လို့ဘုန်းကြီးတို့စီမှာများသောအားဖြင့်လူတယောက်သေးတယ်ဆိုလို့ရှိရင်သုံးရတော်ထားလေရှိတယ်အများအားဖြင့်ပေါ့လေသို့သော်နေခြင်းခိစ္စကြည့်လိုက်တယ်ဟာဒီလည်းရှိပါတယ်အဲ့ဒီကနေ့သူတို့ဇနီးကွယ်လို့နဲ့ဒီလိုပဲသုံးရထားမယ်ဆိုပြီးထားတယ်ဟာနောက်တစ်နေ့ကျသူကွယ်လွန်သွားတယ်နောက်တစ်နေ့ကျသူကွယ်လွန်သွားတခြားဘာယောဂာမှရှိဘူးအဲ့ဒါဟုတ်မဟုတ်တော့မသိဘူးဆေးရုံပို့တော့ဆေးရုံကဖွဲကြည့်တဲ့အခါကျတော့နှလုံးကွဲတယ်လို့အဲ့ဒါလို့ဆိုတယ်ကွဲတယ်ဆိုတာကတော့ခေါင်းကြီးကတော့လုံးဝရေးကွဲသွားတာဒီလိုဟုတ်ပုံမရပါဘူးအဲ့လိုဟုတ်ပုံတော့မရပါဘူးနှလုံးမှာဓာတ်တစ်ခုဖြစ်သွားဝင်ရတယ်သွေးကပူလွန်းတဲ့အခါကျတော့အဲ့ဒီပူလွန်းတဲ့သွေးရဲ့အပူဓာတ်ညောင်းနှလုံးမှာထိလိုက်မှုတစ်ခုဖြစ်သွားတာ ਨੇ တူတယ်။ဒါပေမဲ့ဘုန်းကြီးတို့အဲ့ဒီအချိန်တုန်းကကြားလိုက်ရတာကတော့နှလုံးကွဲတယ်လို့ဆိုတယ်။ဒီတော့ဘုန်းကြီးတို့တရားဓမ္မတွေကြားဥပါတယ်အသေးကွဲတယ်ဆိုတာကြားဥရလားတချို့ကိုယ်တွေများဖြစ်နေမလားမသိဘူးနော်ကိုယ်တွေများဖြစ်နေမလားမသိဘူးအဲဒါပေတဲ့အဲ့ဒီမှာဘုန်းကြီးကြားရတာတော့အသေးကွဲတာမဟုတ်ဘူးတဲ့နှလုံးကွဲတာတဲ့ဒီလိုဆိုတယ်ထားကြဆိုဒီတော့ဘုန်းကြီးအခွန်းကပြောတယ်ရှင်းလွန်းတဲ့အတွေ့ဆင်းရတာဟာဘာမှမသိအောင်ကိုဆင်းရတယ်နောက်ဆုံးမှသေသည်အထိကိုဆင်းရတယ်လို့ဒီလိုပြောတယ်ဟောအဲ့ဒီမှာဘုန်းကြီးတို့ကိုယ်တွေ့ပဲအဲတခြားဒီတရားတရားကမှထိလိုက်တွေ့တာလေအများကြီးဟိမှာပါဟုတ်လားဒီတော့ကဲဒီတော့ဓာကြည့်ချင်းအားဖြင့်အခေါဏာကိုယ်အိမ်ရှိမှာခြားသွားတဲ့အတုပါကိုယ်နဲ့မသိလိုက်လို့သေတဲ့အခါကျတော့စိတ်ထဲမှာဘာမှမဖြစ်ဘူးအဲအတုကတလောက်ခြားသွားရဲ့လောက်ပဲဘာလို့မဖြစ်တယ်လဲဆိုတော့အဲ့ဒီလူပေါ်မှာကိုယ်ရဲ့ရှစ်ခင်မှုညစ်တွယ်မှုတတ်မဲ့မှုဆက်ဆက်မှုမရှိလို့အဲ့ဒီချစ်ခင်မှုညှိတွယ်မှုလိုချင်မှုတတ်မဲ့မှုနှစ်သက်မှုဆက်ဆက်မှုကန့်နေမှုကိုအဲ့ဒါပါဠိကစကားလုံးတစ်လုံးနဲ့တဏှာလို့ခေါ်ထားတယ်တဏှာလို့ခေါ်ထားတယ်ဒီတော့အဲ့ဒီတဏှာကြောင့်အဲ့ဒီတဏှာကိုပဲဘုန်းကြီးတို့အင်္ဂလိပ်ဘာသာကအားလုံးငုံမိအောင်ဘယ်လိုဘာသာပြန်တယ်လဲဆိုတော့ attachment လို့ဘာသာပြန်တယ်သူက love လို့လည်းပြန်နိုင်တယ်desire လို့လည်းပြန်နိုင်တယ် craving လို့လည်းပြန်နိုင်တယ် lust လို့လည်းပြန်နိုင်တယ်တရားတွေလည်းသကလုံးနေရှိသေးတယ်အများကြီးသို့တော့အဲ့ဒီသကလုံးဘောင်းဆောင်ရဲ့အတိတ်တွေကိုငုံမိအောင် attachment လို့ပြန်လိုက်တယ်ပါဠိကတဏှာဆိုတဲ့သကလုံးတစ်လုံးနဲ့ဘာသာပြန်ထားတော့အင်္ဂလိပ်ကလည်း attachment ဆိုတဲ့သကလုံးတစ်လုံးနဲ့ဘာသာပြန်ထားတယ်အဲ့ဒါဘာသာပြန်တာတော်တော်လေးမှီတယ်ပေါ့လေပါဠိစကားလုံးကိုမှီတယ်ဒီဘာသာပြန်စကားလုံးဟာဒီတော့ဆင်းရဲခြင်းရဲ့အကြောင်းကိုလိုက်ပြီးရှာလိုက်တဲ့အခါကျတော့အဲ့ဒီ attachment ခေါ်တဲ့တဏှာကိုသွားတွေ့ရတယ်ကဲဘုန်းကြီးတို့တောင်နှင်းကြီးမြို့မှာလေမနေ့ကမီးလောင်လိုက်တာတစ်မျိုးလုံးပြောင်ရောတောင်ပိုင်းကနည်းနည်းလေးပဲကျန်တယ်အဲ့ဒါကိုဒီကကလေးမျိုးတွေကဘုန်းကြီးတို့သူချင်းသားချင်းတွေလည်းအားလုံးသိကြတယ်သိကြတော့အဲ့ဒီတည်းမှာတောင်တွင်းကြီးမျိုးမှာကိုယ်နဲ့စပ်တွေဆက်ဆက်ပတ်သက်တဲ့ပုံကမရှိတဲ့ဒီကလူတွေရဲ့စိတ်ထဲမှာတောင်တွင်းကြီးမျိုးမီးလောင်လို့များစိုးရိမ်ပူဆွေးမှုဖြစ်သလားမဖြစ်ဘူးဘာကြောင့်လဲအဲ့ဒီမီးလောင်တဲ့အိမ်မီးလောင်တဲ့ပစ္စည်းတခါမီးအလောင်ခံရတဲ့ပုံကိုယ်တွေကိုမိမိတို့ကတနည်းနည်းနဲ့ဆက်ဆက်ညစ်ကပ်ပြီးတော့တွယ်တာမှုမရှိလို့တွယ်တာလဲဆိုတာခင်မင်းတာဟုတ်လားအဲ့ခင်မင်းမှုမရှိတဲ့အခါကျတော့အဲ့တောင်တွင်းကြီးဓမြုံလုံးကျွမ်းသွားပါစေကိုယ်စိတ်ထဲဘာဖြစ်လဲဘာမှမဖြစ်ဘူးနေပါတပလေးညာကမဟုတ်ဘူးလားဘာမှကိုမဖြစ်ဘူးကဲဘာကြောင့်ဘာမှမဖြစ်တယ်လဲဘာကြောင့်မဆင်းရဲတယ်လဲ အဲ့ဒီမိအလောင်ခံရတဲ့အိန္ဒိယပစ္စည်းဥစ္စာလူတွေနဲ့ကိုကဘယ်လို့မှမဆက်ဆံမပတ်သက်လို့ attachment မရှိလို့ဒါပဲကဲဒါဖြင့်အဲ့ဒါဖြင့်ထားတော့ကိုအိန္ဒာမှာရှိတဲ့မိဘဆောင်လေးပြီးလောင်သွားပြီဘယ်နဲ့တော့ဘယ်လို့မှမဖြစ်ဘူးမဟုတ်လားဟုတ်ကဲ့လားကဘလို့ဖြစ်တယ်လဲခဲ့ပါပြီငါကသာဝုဆံဦးတွေလည်းဒီမိဘဆောင်နဲ့ထားတာဟဲ့မပြီးဝကျက်သောဦးတွေလည်းဒီမိဘကြောင့်နဲ့ထားတာဟဲ့ငချောင်းမချမ်းနေလည်းဒီမိကြောင့်လည်းငါတလသာဆိုပြီးမှန်းပြီးတွင်းထားတာသွားပြီသွားပြီဘလို့လို့ရပါမလဲမဟုတ်လားဩဒီခေတ်ဒီအခါအစ်ဝါးကလည်းပဲသက်ဆိုင်ရာကိုစာရွက်ကလေးနဲ့ရှောင်းမှာပဲတော်တော်တိုးနိုင်မှရတယ်အချိန်ဒီမိဘဆောင်ဘလို့ပြန်ဆောင်ရမလဲမဟုတ်ဘူးလားအဲ့ဒီအချိန်မှာ तू သိပ်ဝမ်းသာနေတာပေါ့အဲ့တော့ဘလို့ဖြစ်နေလဲမနေ
ပါဘူးဗျာ
သိဆင်းရဲမနေဘူးလားန
ေပါဗျာ
ဆင်းရဲနေသည်တဲ့ဒါဖြင့်အဲ့ဒီပုဂ္ဂိုလ်ဘာကြောင့် तू ဆင်းရဲတယ်လဲကိုတောင်းရင်းကြီးတစ်မျိုးလုံးကျွတ်သွားတော့ကတော့သူ့စိတ်ထဲဘယ်နဲ့မှမနေဒီမှာကိုမိဘဆောင်လေးမိလောင်သွားတဲ့အခါကျတော့မနေနိုင်မထိုင်နိုင်စိတ်ဆင်းရဲနေတာဒါအကြောင်းပါလေကိုမိဘဆောင်ပေါ်ကိုညှိတွယ်လို့မဟုတ်ဘူးလားမှန်ပါဗျာအဲအဲ့ဒီညှိတွယ်တာတဏှာပေါ်မဟုတ်ဘူးလားညှိတွယ်တာအဲ့ဒီတဏှာကြောင့်ဆင်းရဲတာပဲဒီတော့အဲ့ဒီဆင်းရဲမှလည်းပဲအဲ့ဒီတဏှာကြောင့်ဆင်းရဲတယ်တဏှာဖြစ်နေတာကိုကလည်းပဲဆင်းရဲတယ်ကိုပါကိုစဉ်းစားကြည့်ပါတစုံတရာကိုသိပြီလိုချင်တဲ့စိတ်ဖြစ်နေတယ်ဒါမရမနေနိုင်ဖြစ်နေတယ်အဲ့ဒါလိုဖြစ်နေတဲ့အချိန်မှာတဏှာပြင်းထန်နေတယ်လိုချင်စိတ်တက်မဲ့စိတ်တွယ်ညိစိတ်သိပြင်းထန်နေတယ်အဲ့ဒါပြင်းထန်နေတဲ့စိတ်မှာမိမိစိတ်ထဲမှာပူလောင်နေသလားငြိမ်းချနေသလ
ား
ဟဲ့ပူလောင်နေတယ်ဆိုတော့အဲ့ဒါဆင်းရဲလားချမ်းသာလား
ဆင်းရဲပါဗျာ
အဲ့ဒီတဏှာခေါ်တဲ့လောဘပူလောင်မှုကိုကဆင်းရဲပဲပစ္စည်းဝတ္ထုကိုလိုချင်တာကတော့ပါသေးဟောသက်ရှိတတ္တဝါကိုမနေနိုင်မထိုင်နိုင်လိုချင်တော့ပုံမဆိုးဘူးလားသက်ရှိတတ္တဝါလိုချင်တယ်ဆိုတာဘာပြောတာလဲကျွဲတို့နွားတို့သိုးတို့စိတ်တို့ပေါ့မဟုတ်လားအဲ့ဒီခါကျပိုမဆိုးဘူးလားပိုဆိုးလိုက်တာမှာဘယ်သူစကားမှနားမထောင်နိုင်ဘူးအဲ့လောက်ကြောင်ဖြစ်တာနွားတကောင်လူကျင်တာ ਨੇ ခိုင်းမှုခိုင်းမှုနော်အဲ့ဒါလိုချင်စိတ်တင်းထန်ရင်အဲ့ဒီလိုချင်စိတ်ကိုကပူးနေတာဆင်းရဲနေတာလောဘလည်းခေါ်တယ်တဏှာလည်းခေါ်တယ်ဒီတော့တခြားတခြားပြောစရာတွေအများကြီးရှိတယ်ဖြစ်နိုင်သမျှရှိသမျှအလျှောက်ပြောနေရင်ဘုန်းကြီးတို့အချိန်ကုန်သွားမယ်ဒါကြောင့်ဆင်းရဲရဲ့အကြောင်းလည်းဖြစ်တယ်ဆင်းရဲလည်းဖြစ်တယ်ဆိုတဲ့တရားတွေအဲ့ဒီတရားတွေကိုဗုဒ္ဓဘာသာကဗုဒ္ဓဝါဒကဘယ်လိုစကားလုံးတတ်ထားလဲဆိုတော့ကိလေသာလို့နာမည်တတ်ထားတယ်ကိလေသာဆိုတဲ့အဓိပ္ပာယ်ကဘာအဓိပ္ပာယ်ရှိတယ်လဲဆိုတော့ပူလောင်စေတတ်တဲ့တရားတဲ့နှိမ့်ဆက်တတ်တဲ့တရားတဲ့ညှဉ်းနှွမ်းစေတတ်တဲ့တရားတဲ့ဒါကိလေသာရဲ့အဓိပ္ပာယ်ပဲစိတ်ဆိုရင်ပူလောင်စေတဲ့စိတ်ညှဉ်းနှွမ်းစေတဲ့စိတ်ဆင်းရဲစေတဲ့စိတ်နှိမ့်ဆက်တဲ့စိတ်အဲ့ဒီစိတ်တွေကိုကိလေသာခေါ်တယ်အဲ့ဒါမောင်ကြီးတို့ပြိဿကိုဟာကိုပြန်စည်းစစ်ကြည့်လို့ရှိရင်ဒါသိပါတယ်အဲ့ဒါကို10မျိုးလို့အကျဉ်းချင်းအားဖြင့်သတ်မှတ်ထားတယ်ဒီစိတ်10မျိုးကို10မျိုးလို့ကိလေသာစိတ်လို့10မျိုးလို့သတ်မှတ်ထားတော့လည်းပဲတခြားသတ်မှတ်ရမှာမပါဝင်တဲ့တခြားပူလောင်စေတဲ့နှိမ့်ဆက်တတ်တဲ့စိတ်တွေလည်းပဲဒီစိတ်တွေထဲမှာအတွင်းဝင်ပြီးတော့ကိလေသာဆိုတဲ့နမေရအဲ့ဒီဆံမျိုးကဘာလဲဆိုတော့လောဘလိုချင်တာတတ်မဲ့တာနှစ်သက်တာညှိတွယ်တာဒါလောဘဒေါသ စိတ်ဆိုးတာစိတ်ပြက်တာစိတ်ဆိုးဆိုတာတက်တော့တာစိတ်ပြက်ဆိုတာစိတ်မချမ်းသာဆိုတာကြတော့တာမောဟအမှန်တိုင်းမသိတာမောဟကိုတွေးဝေးတယ်လို့ဘာသာပြန်ကြတယ်တွေးဝေးတယ်လို့ဘာသာပြန်တယ်အဲ့ဒါလို့ဘာသာပြန်ခြင်းအပြင်တိတိကျကျအဓိပ္ပာယ်မပေါ်ဘူးမောဟဆိုတာအဝိဇ္ဇာနဲ့အတူတူပဲဝိဇ္ဇာဆိုတာသိတာအဝိဇ္ဇာဆိုတာမသိတာဒါကြောင့်အဝိဇ္ဇာနဲ့ဓာတ်လူဖြစ်တဲ့မောဟကမသိတာပဲအမှန်တိုင်းမသိတာအင်္ဂလိပ်ကအဲ့ဒါကိုဒီဝါသူကလည်းနှမျိုးပြန်ထားတယ်မောဟကို delusion ဒီလိုနဲ့ဘာသာပြန်တယ်ဒါအမှန်တိုင်းမသိတာပဲနောက်တစ်မျိုးက ignorance လုံးဝမသိတာအလိုရင်းကတော့အမှန်တိုင်းမသိတာမောဟဘလို့အမှန်တိုင်းမသိတာလဲလို့ဆိုတော့သဘာဝကိုသဘာဝလို့အမှန်တိုင်းမသိတာဒါပဲအဲ့ဒီသဘာဝကိုတစ်မျိုးတစ်ပုံသိနေတာဟာဒါမောဟအမှန်တိုင်းမသိဘူးမောဟဘာနောက်ကြတော့ပြောမလဲလောဘဒေါသမောဟမာနဘဝင်မြင့်နေတာတိမ်ကြားတဲ့ခေါင်းရောက်ပြီးညီကြီးချီမထောက်မိပဲဖြစ်နေတာပါခေါ်လဲအနာပါဗျာအဲအဲ့ဒါကဘုန်းကြီးကဟိုပါဠိစကားလုံးကိုမြန်မာပြန်လိုက်တာပါဠိစကားလုံးကဘယ်လိုပြောလဲဆိုအုံနတိလက္ခဏောမာနောတဲ့မာနောမာနသည်အုံနတိလက္ခဏောကြွတက်ခြင်းသဘောရှိတယ်ဟောဘယ်ကြောင့်ကြွတာတိမ်ကြတဲ့ခေါင်းရောက်အောင်ကြွတာတိမ်ကြတဲ့မှာခေါင်းရောက်သွားပြီဆိုတော့မြေကြီးကခြိထောက်မိသေးလားမထောက်မိတော့ဘူးကိုနာပတ်လည်းမအဲ့လောက်ဘဝင်မြင့်နေတယ်လို့ကြည်စမ်းကြည့်ပါတွေ့ပါလိမ့်မယ်ဒီတော့အဲ့ဒီမာနာလည်းပဲကိလေသာပဲတဲ့ပူလောင်စေတာနှိမ့်ဆက်တတ်တဲ့တရားပဲတဲ့ဟုတ်ပါမလားမာနာကြီးနေအရသာမရှိဘူးလားငါသူများတဲ့ตาတယ်လို့ထင်နေရတာအရသာမရှိဘူးလားဆင်းရဲသလားချမ်းသာသလားတခြားမကြည့်ပါနဲ့မာနာကြီးတဲ့လူရဲ့အနေထားဘယ်လိုနေလဲကြည့်ပါခေါင်းကြီးမော့နေတယ်ဟုတ်လားဟာလေဘင်းကြီးကတောင်းလို့ပကောင်းကြီးဆွဲဆန့်ပြီးတော့အဲ့ဒါရှေ့ဂျင်းကြီးကရှေ့ကောထားတယ်ခါကြီးကတောင်းလို့သွားတဲ့အခါမှာတောင်းတော့ကြီးဆက်ရုပ်သမပေးလွတ်ထားသလားအောင်မေးတာ
ဒီတော့
အဲ့ဒီထောင်းတောင်းတောင်းတောင်းတောင်းတောင်းအနေထားကြီးနဲ့နူးနူးညံ့ညံ့ပျော့ပျော့ကြောင်းကြောင်းအနေထားဘယ်ဟာကချမ်းသာမလဲ
နုနုညံ့ညံ့ကျမ်းသာပါဗျာ
အဲမာနာကြီးရှိနေနုနုညံ့ညံ့ပြော့ပြော့ပြောင်ပြောင်အနေထားရှိပါတော့မလား မရှိနိုင်ဘူးဒီလိုဆိုလို့ရှိရင်သူကဆင်းရဲမလားချမ်းသာမလား ချမ်းသာပါဗျာအဲမတန်ဆင်းရဲတဲ့အလုံးတော့မသိလို့သာမာနာရှိကြတယ်သိရင်ရှိစရာကိုတစ်စက်ကမှမရှိဘူးနော်လောဘဒေါသမောဟမာနာဒိဋ္ဌိတဲ့အသိအမြင်မှားနေတာတဘာဝကိုအသိအမြင်မှားနေတာဒါဒိဋ္ဌိအခုနအမှန်တိုင်းမသိတာနဲ့ဒီအသိမြင်မှားတာနဲ့တခြားစီနောက်ကြတော့ရှင်းလိုက်မယ်နောက်ကြတော့ရှင်းလိုက်မယ်ဆိုတော့အခုပဲဘုန်းကြီးအမျက်မျက်ရှင်းပြလိုက်မယ်ကြွေးမထားတော့ဘူးနောက်ကြနဲ့ဖြစ်နေနော်ဒိဋ္ဌိကသဘာဝကိုသဘာဝအတိုင်းအမှန်တိုင်းမသိဘူးဆိုတာပူမှုအေးမှုတောင်းနေမှုလှုပ်ရှားမှုဆိုင်တဲ့ခန္ဓာကိုယ်မှာပေါင်းစပ်ပါဝင်တဲ့ပူသဘောအေးသဘောဆိုင်တဲ့သဘာဝတွေကိုဒါရီပူသဘာဝအေးသဘာဝတောင်းနှင်းတွန်းကန်သဘာဝမျှပဲလို့ဒီလိုမသိပဲနဲ့ဘလို့အသိမှားနေတယ်လို့ဆိုတော့ပုဂ္ဂိုလ်ကြီးပူနေတယ်ငါပူနေတယ်ငါတောင်းနှင်းနေတယ်လို့ဒီလိုအသိမှားတာအမှန်တော့စဉ်းစားကြည့်ပါပူတယ်ဆိုတာပူတာလားငါလားပူတာကိုလူလို့ခေါ်မလားနတ်လို့ခေါ်မလားဟဲ့လူလည်းမဟုတ်ဘူးပူတာဟာနတ်ကောဟုတ်သလား
မ
ဟုတ်ပါဗျာဒါဖြင့်ပါလေ
ပူတာ
ပဲအဲ့ဒါကိုပူတာဟာပူတာပဲလို့တဘာဝကိုတဘာဝအတိုင်းမသိပဲနဲ့မလေငါပူတယ်ဟဲ့ပူလိုက်တာဟဲ့လောင်လိုက်တာဟဲ့ရက်ခတ်ကြပါအောင်ဟဲ့မလေမဟုတ်ဘူးလားမှန်ပ
ါဗျ
ာအဲ့ဒါလို့ဆိုတော့တဘာဝအတိုင်းသိတာဟုတ်သလားမဟုတ်တော့ဘူးဘာလို့သိနေသလဲလူပဲပုဂ္ဂိုလ်ပဲငါပဲလို့ဒီလိုသိနေတယ်အဲဒါကိုအသိမှားတယ်အမြင်မှားတယ်လို့ပြောတာသိမှားတယ်အမြင်မှားတယ်လို့ပြောတာ အဲ့ဒီသဘာဝကိုသဘာဝအတိုင်းမသိတာကအမှန်တိုင်းမသိတာဒါကမောဟသူကအမှန်တိုင်းမသိရုံမျှပဲပုဂ္ဂိုလ်ပဲလူပဲငါပဲလို့ဒီလိုထင်နေသည်မသွားဘူးဒိဋ္ဌိကအမှန်တိုင်းမသိတဲ့အတွက်လူပူးနေတယ်ငါပူးနေတယ်သူပူးနေတယ်လို့အဲ့ဒါလို့ပုဂ္ဂိုလ်တ attva လူလို့ထင်မှားသည်အထိအဲ့ဒီရောက်သွားတယ်အဲ့ဒါဒိဋ္ဌိနောက်ကြတော့တစ်ဖြည်းဖြည်းပို့ပြီးပေါ်လာလေဒါအမျက်မျှပဲလောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စတဏှာဖြစ်နေတာဒီလုံးတရားကိုမဆုံးပြနိုင်မင်းနဲ့တဏှာဖြစ်နေပြီဆိုလို့ရှိရဲ့အဲ့ဒီစိတ်ချမ်းသာတဲ့စိတ်လားဆင်းရဲတဲ့စိတ်လား
ဆင်းရဲစိတ်ပါဗျာ
ဆင်းရဲစိတ်ပေါ့အာကိုလိုများဖြစ်မလားဟဲ့ဟုတ်ပါဘူးဒီလိုထင်ပါရဲ့မဟုတ်ဘူးလားအဲ့လိုဆိုရဲကဒီစိတ်ဟာအထိုင်ကြသလားမကြဘူးလား မကြပါဘူးမကြရတဲ့ဆင်းရဲမလားချမ်းသာမလား
ဆ
င်းရဲပါပါဗျာအဲ့ဒါကိုခွန်ကြီးတို့ပါဠိကတခါတည်းရံစကလုံးကောင်းကောင်းနဲ့သုံးတယ်ဘယ်လိုသုံးတယ်လဲလို့ဆိုတော့စိတ်ပခက်လွဲနေတာတဲ့ဟောပါလို့နေတာတဲ့တော့
စိတ်
ပခက်လွဲနေပါဗျာပခက်များလွဲတဲ့အခါကျဘယ်လိုမြင်ရတော့
ကိုရင်းဒီရင်းပါဗျာ
တော်တော်ကြာဟိုဘက်ရောက်သွားလိုက်မဟုတ်လားနောက်တစ်ခါဟိုဘက်ကတွန်းမြန်လိုက်တော့ဒီဘက်ရောက်သွားလိုက်ဟိုဘက်ရောက်သွားလိုက်ဒီဘက်ရောက်သွားလိုက်ဆိုတော့ကသူဟာတနေရာထဲမှာအထိုင်ကျပြီးဆုံးမြတ်နိုင်တဲ့သဘောလ
ား
မဟုတ်ပါဘူးမဟုတ်ဘူးတဲ့စိတ်နှခွဖြစ်နေတဲ့တွင်လကတဲ့ထားကြပါစို့အဲ့ဒီမဆုံးမြတ်နိုင်တဲ့ပန္နယဟာလည်းပဲကိလေသာပဲဆင်းရဲလည်းပူလောင်နေ